ရန်ကုန်တိုင်းတရားလွှတ်တော်မှာပြီးခဲ့တဲ့နိုဝင်ဘာလအတွင်းကအယူခံဝင်ခဲ့ပြီးရတဲ့နောက်တိုင်းတရားလွှတ်တော်ကအယူခံမှုကိုဒီနေ့ပယ်ချလိုက်တာဖြစ်ပါတယ်အခုလိုတိုင်းတရားလွှတ်တော်ကအယူခံပယ်ချလိုက်တာနဲ့ပတ်သက်ပြီးရိုက်တာတဲ့နောက်တို့ရဲ့အမှုတစ်ခုလုံးကိုဘတ်ပေါင်းဆောင်ကနက်နက်နဲ့လေးလာတုံးသက်တာမျိုးမဟုတ်ဘဲအောက်တရားရုံးကဆုံးဖြတ်ထားတဲ့အတိုင်းပဲတိုင်းတရားရုံး ါတာလည်းအချက်တရှိတယ်။ထောက်ပြတာလည်းအချက်တရှိတယ်။အဲ့ဒါတွေအားလုံးကိုတရားရုံးကလက်မခံဘူး။ဆိုတော့ဒါကဟိုတရားရုံးရဲ့ရှိမြင့်သုံးသက်ပေါ်ကပမာတရားရုံးရဲ့ရှိမြင့်သုံးသက်ပေါ်နဲ့အတူတူပဲဖြစ်နေတာကအမှန်တရားစိတ်ပြတ်ကြဖို့ကောင်းတော့ဘူး။အခုကျတော့ဒီအမှုကိုဒီဆရာဟိုလက်လက်နေနေလေ့လာပြီးတော့သဘောဆိုအောင်လေ့လာပြီးတော့အပြန်လည်းသုံးသက်တာမဟုတ်ပဲနဲ့ဘုရားတရားရုံးကသုံးသက်ချက်အတိုင်းပဲပြန်ပြောရဲဆိုတာကတော့လက်ရှိဒီကျွန်တော်တို့ကိုယ်ဆုံးခဲ့လိုက်တဲ့တရားရုံးအနေနဲ့ကတော့ဟိုမွေမစီတုံးမချူပေါ်စရင်တရားရုံးကဆုံးဖြတ်ထားတဲ့ဟာကိုလည်းမပြင်ကျင်တဲ့သဘောအဲပြင်လို့ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်ကိုလည်းသူတာဝန်မခံကျင်တဲ့သဘောလို့ထင်ပါတယ်ဗျ။
မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွင်ရင်မှုဦးမြင့်ကျော်ကတော့ writer သတင်းတောက်တွေရဲ့အမှုပေါ်ကိုတိုင်းတရားရုံးကလွတ်လွတ်လပ်လပ်ဆုံးဖြတ်ပိုင်ခွင့်ရှိပါမလားဆိုတာကိုတန်တရားရှိမိကြောင်းနဲ့နောက်ကွယ်မှာနိုင်ငံရေးလွှမ်းမိုးမှုတွေရှိနေမလားဆိုတာစဉ်းစားစရာဖြစ်နေကြောင်းသူ့အမြင်ကိုခုလိုပြောပါတယ်
။ဒီတိုင်းအဆင့်ကသူတို့မှလွတ်လွတ်လပ်ဆုံးဖြတ်နိုင်တဲ့လုပ်ပိုင်ခွင့်ညာမရှိဘူးလားပေါ့နော်အဲ့လိုပဲကျွန်တော်တော့ဟိုတန်နေရပြင်မိတာပေါ့နော်တိုင်းစင်းတီလည်းဒီဒါကမှုပေါ်မှာသူတို့လွတ်လပ်ဆုံးဖြတ်ဖို့သူတို့ရဲဝန်ဆုံးဖြတ်နိုင်တယ်ဒီလိုခင်ဗျာကျွန်တော်နောက်တစ်ခုကတော့ဒီဟာရနိုင်ငံရေးရဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေတာလင်ဖြစ်တော့မှာပေါ့နော်ဥပဒေကြောင်းအရရှင်းကပ်ပြီးဆုံးဖြတ်တဲ့ခွင့်အာဏာမျိုးရှိဖို့မလွယ်တော့ခွင့်ရမျိုးရှိဖို့မလွယ်တော့ဆိုတော့အာဏာရှိတဲ့သူတွေကဟိုနိုင်ငံရေးရှုထောင့်လာရှိပြီးတော့ဆုံးဖြတ်ချက်လိုက်တယ်လို့ဖြစ်တယ
်အခုလိုဝေဖန်မှုတွေရှိနေတဲ့ပေါ်တရားစီရင်ရေးစနစ်ကိုလွတ်လွတ်လပ်လပ်ဆုံးဖြတ်ပိုင်ခွင့်ပေးထားကြောင်းနဲ့အုပ်ချုပ်ရေးပိုင်းကလွှမ်းမိုးထားတာမျိုးမရှိကြောင်းလက်ရှိအာဏာရပါတီဖြစ်တဲ့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
။ဟိုကျွန်တော်တရားရေးစီရင်ရေးကိုကျွန်တော်လွတ်လပ်စွာတရားစီရင်ခွင့်ပေးထားပါတယ်။အဲ့တော့တရားရေးဌာနရဲ့လုံဆောင်ချက်ကကျွန်တော်တို့အစိုးရရဲ့မူနဲ့သဘောထားအတိုင်းလုပ်တယ်လို့အဲ့လိုတော့မမြင်သေးချင်ပါဘူး။လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့ဥပဒေတွေနဲ့အညီသူတို့ပေါင်းရင်းနေတယ်လို့ပဲလို့ဆိုတော့ကျွန်တော်မြင်ပါတယ်။အကယ်၍ဥပဒေနဲ့စန့်ချင်နေတယ်၊ကွဲလွဲနေတာရှိလေဥပဒေပညာရှင်တွေကထောက်ပြရင်ဒါဆိုရင်တော့ကျွန်တော်တို့စောင့်ကြည့်သိကြီးတဲ့ check and balance ရပြန်လည်သိကြီးရမှာဖြစ်ပါတယ်ဒီလိုမှမဟုတ်ဘဲတော့ကျွန်တော်တို့အုပ်ချုပ်ရေးဘိုင်းကတော့တရားစီရင်ကိုဝင်ရောက်ပြီးတော့တုံတရားပြောဆိုဖို့ရှိပါတယ်
ပြည်သားရေးဝန်ကြီးဟောင်းဖြစ်သူဦးရထွတ်ကတော့ writer အမှုအယူခံတိုင်းတရားရုံးကပယ်ချခံရတာနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်မိကြောင်းနဲ့အခုလိုတိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာပြည်ရင်းမှာမီဒီယာတွေနဲ့အစိုးရဆက်ဆံရေးကိုထိခိုက်စေနိုင်ပြီးမြန်မာနိုင်ငံရဲ့မီဒီယာပြုပြင်ပြောင်းလဲရေးပုံရိပ်ကိုပါထိခိုက်စေနိုင်တယ်လို့ထင်မြင်မိကြောင်းသူ့မြင်ကိုခုလိုပြောပါတယ
်ကျွန်တော်မြင်ရတော့ဗျာဒီမှုကိုစပြီးတည်ဆောက်တဲ့ကမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့အကလိုအပ်ချက်တွေအများကြီးရှိနေတဲ့အမှုပေါ့အဲ့တော့ကျွန်တော်ကတော့အစနေကဒီမှုကိုပြန်လက်ဆက်ဆေးတင်နေဆိုတဲ့အယူဆကိုရှိခဲ့တာပါပဲ။အခုဒီလိုမျိုးတရားရုံးကနေပြီးတော့အထက်တရားရုံးကနေပယ်ချတယ်ဆိုတော့ကျွန်တော်စိတ်မကောင်းဘူးပေါ့။နောက်တစ်ခုကတော့ဒါဟာကျွန်တော်တို့ပြည်တွင်းမှာမီဒီယာနဲ့အစိုးရဆက်ဆံရေးကိုထိခိုက်စေသလိုမြန်မာနိုင်ငံရဲ့မီဒီယာပြုပြင်ပြောင်းလဲရေးပုံရိပ်တစ်ခုလုံးကိုလည်းထိခိုက်စေနိုင်တယ်လို့မြင်ပါတယ်
။ writer သတင်းတော်နေရာဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုရခိုင်နဲ့ပတ်သက်တဲ့လုံခြုံရေးအဆင့်သတ်မှတ်ထားတဲ့အရေးကြီးစာရွက်စာတမ်းတွေလက်ဝဲတွေးရှိတယ်ဆိုပြီး2019ခုနှစ်ဒီဇင်ဘာလကဖမ်းဆီးစစ်ဆေးခဲ့ပြီးနောက်ပြီးခဲ့တဲ့ January လထဲမှာနိုင်ငံတော်လိုအပ်ချက်အုပ်ပဒေနဲ့တရားစွဲရုံးတင်စစ်ဆေးခဲ့ပြီးအပြစ်ရှိတဲ့ဆိုကစက်တင်ဘာလထဲမှာမြောက်ပိုင်းခံတရားရုံးကနေထောင်ဒဏ်9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ် writer သတင်းတော်နှစ်ယောက်ရဲ့အမှုအယူခံပယ်ချလိုက်တဲ့အပေါ်နိုင်ငံတကာလူငင်းချမ်းသာဝင်ဖွဲ့ AI အပါအဝင်နယ်စည်းမခြားသတင်းတော်များဖွဲ့ RSF အဖွဲ့တွေကလည်းဝေဖန်ကန့်ကွက်တဲ့ထုတ်ပြန်ချက်တွေဒီနေ့ထုတ်ပြန်ခဲ့ကြပါတယ်ရှင်